အမေရိကန်နဲ့ကျူဘာဆွေးရလို့ကြာပုံမှန်တန်တမန်ဆက်ဆံရေးအပြင်တည်ဆောက်နိုင်မှုပေါ့အမေရိကန်သမ္မတဘရက်အိုဘားမားကိုကျူဘာကောင်ဆောင်ကချီးကျူးဂုဏ်ပြုလိုက်ပါတယ်ဒါပေမဲ့ကျူဘာသမ္မတရောလ်ကက်စထရိုကဆက်ပြီးအခုလိုတန်တမန်ဆက်ဆံရေးအပြင်တည်ဆောက်မှုကြောင့်ကျူဘာနိုင်ငံမှာကွန်မြူနစ်အုပ်ချုပ်ရေးအဆုံးသတ်သွားပြီလို့တော့မဆိုလိုနိုင်ဘူးလို့သူ့နိုင်ငံကိုစနေနေ့မှာမေကွန်းပြောရမှာထည့်သွင်းပြောခဲ့ပါတယ်သမ္မတရောလ်ကက်စထရိုအနေနဲ့ကျူဘာလွှတ်တော်မှာမြို့သားလွှတ်တော်မှာမေကွန်းပြောရမှာမြို့တော်ဟာဗနာကိုနောက်လာမှလာလည်းမဲ့အမေရိကန်အရာရှိတွေနဲ့ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ထုတ်ပြောခဲ့ပါတယ်ဒီမေကွန်းကိုနိုင်ငံတစ်ပွဲရုပ်မြင်သံကြားမှလည်းပြသခဲ့ပါတယ်ဒါအပြင်သမ္မတရောဂတ်စထရိုကအေပီလာချရဲ့ပနားမားမှာကျင်းပမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ပြီးသမ္မတဥပမာနဲ့တွေ့ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်အခုလိုတန်တမာဆက်ဆံရေးပြန်တည်ဆောက်မှုအကြောင်းသမ္မတဥပမာကိုဝါရှင်တန်မြို့တော်မှာတောက်ချနေတော့ကမေးမြန်းခဲ့ရမှာတော့သမ္မတဥပမာကကျူဘာမှာရုတ်တရက်ကြီးကြီးမားမားပြောင်းလဲမှုတွေ့ရဖို့သူမမျှော်လင့်ထားဘူးဒါပေမဲ့အခုအခါမှာအမေရိကန်အနေနဲ့ကျူဘာအစိုးရနဲ့ပြည်သူတွေနဲ့ပါဆွေးနွေးလုပ်ကိုင်ဖို့အခွင့်အလမ်းတွေပိုရလာပြီလို့ဆိုခဲ့ပါတယ်အခုလိုပုံမှန်ဆက်ဆံရေးပြန်လည်တည်ဆောက်ပြီးပထမဆုံးပြောတဲ့သမ္မတရောလ်ကက်စထရိုရဲ့မိကွန်းထဲမှာကျူဘာအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတိုးမြှင့်လှုပ်ဆောင်သွားမယ်ရေရှည်ဖွံ့ဖြိုးတိုးတက်တဲ့ကွန်မြူနတီနိုင်ငံဖော်ဆောင်သွားမယ်ဒါပေမဲ့ပြောင်းလဲမှုတွေကိုတဖြည်းဖြည်းလုပ်သွားမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျ